စကိုင်းတိုင်းစလင်းကြီးမြို့နယ်ဘလက်ဘရောင်းတောင်ကျင်းနီစီမံကိန်းမှအသုံးပြုမဲ့ကြောက်ခဲတယ်လာတဲ့ကားတစ်စီးကနွားရကောင်ကိုတိုက်မိပြီးတေဆုံခဲ့တဲ့အတွက်ရွာသားတွေကဒီကိစ္စကိုဖြေရှင်းပေးဖို့တောင်းဆိုနေပါတယ်။ဒါပေမဲ့အစိုးရကရောကုမ္ပဏီဘက်ကပါတာဝန်ယူဖြေရှင်းပေးတာမျိုးမရှိတာကြောင့်ကြောက်တယ်ကအစီးတရာလောက်ကိုဒေသခံတွေကတားဆီးထားတဲ့အကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင်။
ဒေသခံတွေရဲ့ကန့်ကွက်မှုတွေကိုကြုံရစေဖြစ်တဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာအသုံးပြုဖို့အတွက်မြန်မာဝန်ပေါင်ကုမ္ပဏီကကြောက်တဲ့ကားတွေနဲ့ကြောက်တဲ့တင်ဆောင်လာရမှာမိုးကြိုးပြင်အလဲရွာကတောင်သူတဦးပိုင်တဲ့နွားကိုတိုက်မိတာကြောင့်နွားတေဆုံးခဲ့တယ်ဆိုပြီးရွာသားတွေကဆိုပါတယ်ဒီအတွက်ဖေဖော်ဝါရီလ19ရက်နေ့နေ့လယ်2နာရီကျော်ကစပြီးမြန်မာဝန်ပေါင်ကုမ္ပဏီကိုတွားမဲ့ကြောက်တဲ့ကားအစီးတရာထက်မနည်းကိုရွာသားတွေကတားဆီးခဲ့တာဖြစ်တယ်လို့လည်းဒေသခံတဦးကပြောပါတယ်
အန်ဦးသားကိုဦးသားပေါ့နှစ်နာရီခွဲလောက်ကတော့ဆော်ရီယာဦးသားကမင်းတော်စန်းလင်းမြို့နယ်မင်းတော်ရွာဘက်ကနေပြီးတော့ကြောက်တွေဝမ်းမောင်းနဲ့ပို့တဲ့ကြောက်တွေပေါ့အဲ့ဒီကြောက်တွေကိုတည်ရင်းနဲ့ဒီမူကျွတ်တင်အလေရွာအနီးမှာပေါ့နော်ပတိမွန်ရဈမ်းမှာမူကျွတ်တင်တဲ့အနီးမှာအဲ့ငေါ့တိုက်ငေါ့တိုက်သွားတော့မှအဲ့ဒီမှာသူကလာတဲ့မရှင်းပြီးတော့ဒေသခံတွေကနေပြီးတော့အဲ့ဒီကြောက်ကားတွေပေါ့နော်အကုန်လုံးကိုတားပလိုက်တယ်စီကားကတရားဝင်းကျင်လောက်ရှိမှာတိုင်းရအရှိကြီးပဲမှာတရားကျော်လောက်ရှိမှာအခုပေါ့နော်အဲ့ဒီကြောက်တွေကိုမတရားရထုတ်ယူနေတဲ့ခါကျတော့အဲ့ဒီဘက်ကလည်းတဘာပုံဝင်ကျင်နေတော့ပြက်စီးလာနိုင်တယ်ပြီးတဲ့ခါကျတော့အဲ့ဒီကြောက်ကားတွေအခုမစင်မြင်မောင်းနေတဲ့အတွက်ဒေသခံတွေအသက်အန္တရာယ်တွေဆိုးရင်နေရတယ်
ညနေပိုင်းထိတော့အာနာပိုင်းနေဘက်ကရောကုမ္ပဏီဘက်ကပါဒီပြဿနာနဲ့ပတ်သက်လို့ဖြေရှင်းပေးတာမရှိဘူးဆိုပြီးကားတွေကိုဆက်လက်တားဆီးထားဆဲဖြစ်တယ်လို့လည်းပြောပါတယ်
ကျွာသားသာဥစ္စာပေါ်ကျွာသားအင်အားတရားဝင်းကျင်တော့ရှိမှာမိုင်တရားလုံးလို့ပဲပေါ့နော်ထွက်သားကြတော့ဆိုတော့တရားလုံးကြောင်းကြောင်းအနာဘတ်ဘက်ကရောဝမ်မောင်ကတောင်းဝင်ရှိတဲ့တူရောမလာသေးဘူးတာကန်ကြီးကလာဖို့တောင်းဆိုနေတယ်ပေါ့နော်အော်ဒီတာကန်ကြီးကလာဖို့ပြောနေတယ်အခုချိန်တော့မလာသေးဘူးအဲကျွာသားတွေဘက်ကတော့မလာမချင်းဆက်သားထားဖို့အစီအစဉ်ရှိတယ်ပေါ့
ဒေသခံတွေကတော့မြန်မာဝမ်ပေါင်ကုမ္ပဏီဘက်ကတည်ယူထားတဲ့လယ်မြေတွေပြန်ရရေးတောင်းဆိုကန့်ကွက်မှုတွေကိုလည်းဇက်တိုက်လုတ်ခဲ့ကြသလိုတီးနိုင်ရောကြီးတွေပေးဖို့ကိုလည်းတောင်းဆိုနေကြဆဲဖြစ်ပါတယ်။ဒီအပိုင်းအတွင်းမှာပဲကုမ္ပဏီဘက်ကနေခြံစည်းရိုးတွေခတ်ဖို့စ조사နေမှုတွေစီမံကိန်းရဲ့စွန့်ပစ်မြေစာတွေကိုရွာနီးမှာလာရောက်ချထားမှုတွေကိုလည်းတားဆီးမှုတွေလုပ်နေကြပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်တဲ့ Amnesty International လူ့ခွင့်ရေးဖွဲ့ကြီးရဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်နဲ့ချီရှိတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊နေရာမြေဆုံးရှုံးရတာတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ဘရောင်းတောင်ကျင်းနီတပ်ထုတွင်တူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပစ်ဖို့အတွက်လူအခွင့်အရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်ရှင်။